Welcome to the Voice of America in Burmese.
Washington Review American Tangani, Natal Nasette, Sanroy Lassa Season Rego, Nemasano Jemina Chanaigani Kunanaiti, Lino Mita Nasali Lizen and Azette, Lana Mita de Aguzerogani, Togan Bini Babi, Jama Kimutaba, Timinakin Terenego, Go Yemin Tonet to Gilda Pibame. Gavadaloa, COVID 19, Kayoga Jump, Tesoa Duha, Taujanima, Natan Shidravi Pippi, Gavanang and Richa.
Our world has reached a heart-wrenching milestone. The COVID-19 pandemic has now claimed 2 million lives.
The ပူပေါင်းဆောင်ရွက်မှုမရှိတာကြောင့်ဆိုတာကိုဝန်ထဲဆောင်တဲ့တွေ့နေရကြောင်းနဲ့အခုတည်ဆောင်းလာသူ၂တန်းကိုအောက်မေ့တတိယရဲ့အနေနဲ့တက္ကပါလုံးပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်။တရုတ်နိုင်ငံဝူဟာမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတနည်းအကြာမှာဒီရောဂါကြောင့်တည်ဆောင်းလာသူက၂တန်းဖြစ်သွားခဲ့တာပါ။ဒါဟာကမ္ဘာတစ်လောပူပေါင် န်းကျော်နဲ့အများဆုံးဖြစ်တယ်လို့တည်ဆုံးမှုကလည်း၄သိန်းနီးပါးရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်ကိုအမေရိကန်နိုင်ငံမှာတွေ့ရှိနေပြီဖြစ်ပြီးဒါဟာမတ်လလောက်မှဆိုအဓိကပြန့်ပွားတဲ့ပိုးဖြစ်လာနိုင်တယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြံနေမှာသတိပေးထားပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အလုံးကိုပိတ်ထားတော့မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကတောက်ချနေမှာကြေညာလိုက်ပါတယ်ဗြိတိန်နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်ဆစ်ဆေးထားတာကိုပြတ်သားမှာဖြစ်တဲ့အပြင်ကိုယ့်အကိုတိကျခွဲနေတဲ့ self quarantine လဲဆက်ရနေရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်ဒါအပြင်နောက်9ရက်ကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်ဆစ်ဆေးမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလဲပိုးမရှိတာတွေ့ရမှာကွန်တိန်ကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ဗြိတိန်နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနက်၄နာရီမှာစတင်တည်ရောက်မှာဖြစ်ပါတယ်။ COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရိုက်အေးအေးမှုတွေလုပ်ပြီးနေဆက်ပါဝင်တနင်္ဂနွေအတိုင်းတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်။နေဆက်တွေကိုအနည်းဆုံးဖေဖော်ဝါရီလ15ရက်နေ့အထိတိတ်ထားနိုင်ခြင်းရှိပါတယ်။အစိုးရဘက်ကဒီယောဂါကာဝတ်ဆေးထိုးတဲ့အစီအစဉ်စတင်နေချိန်မှာပဲနိုင်ငံတွင်းကိုဗီဇာပြောင်းပို့တဲ့တွေဝင်မလာအောင်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်နှစ်တော်ကိုဇန်နဝါရီလ6ရက်နေ့ကဝင်ရောက်စီးနှင်မှုအတွင်းအရေးောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လုပ်ကြံဖို့ပါဆန္ဒပြသူတွေဘက်ကရည်ရွယ်ချက်ရှိတယ်လို့ဗဟိုအစိုးရရှင်းနေတွေကအကြံပေးနေမှာပြောပါတယ်။နှစ်တော်ကိုအတင်းဝင်ရောက်စီးနှင်မှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေအတွက်တရားရင်ဆိုင်မှုစောင့်ဆိုင်းနေတဲ့Jacob Anthony Chancellor ကိုဖမ်းဆီးဖို့အတွက် Arizona ပြည်နယ် Phoenix ကဗဟိုအစိုးရရှေ့နေတွေကစစ်တပ်ရင်းနဲ့နှောင်းမိုင်းမှာရှောက်ထားခဲ့တာဖြစ်ပါတယ်။ American အစိုးရရဲ့အရေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လောက်ချံဖို့လွှတ်တော်ကိုဝင်ရောက်ဆင်းနေသူတွေလုံမှာကိုသူကထောက်ခံတယ်ဆိုတော့ခိုင်မာတဲ့တက်တဲ့အဖြစ် Chancellor ရဲ့ပြောကြားချက်နဲ့ရုပ်ဆောင်ချက်အပါအဝင်အထောက်အထားတွေကိုအခုတင်သွင်းတဲ့ရှောက်ထားလွှာထဲမှာဖော်ပြထားတယ်လို့ရှေ့နေတွေကပြောပါတယ်။ဌာနေတိုင်းရင်းသားတွေရဲ့ကျွဲကောင်းပါဝစ်ဆောင်ကိုဝစ်ပြီးကျွဲကြုံနဲ့6ပေရှိလှန်ကိုဂိုင်းပြီးလွှတ်တော်ရဲကိုဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းတွေမှာတွေ့ကြရတာပါအခုချိန်ထိတော့သူ့ကိုလူမှုမငြိမ်မသက်ဖြစ်အောင်လုပ်မှုတရားရေးဆိုင်ရာအနှောက်အယှက်ပေးမှုတွေနဲ့တရားစွဲဆိုထားတာပါအချိန်တိုင်းအမှန်တရားပေါ်လာမယ်ဆိုတော့သူ့မှတ်စုကိုဒုသမရ Mike Pence အတွက်သူကအထက်လွှတ်တော်ခန်းမထဲမှာထားခဲ့ကြောင်းလဲတာဝန်ခံအရာရှိတွေကပြောပါတယ်လွတ်တော်ရဲဝင်ရောက်စီးနှင်းမှုနဲ့ဆက်နေပြီးဗဟိုအစိုးရအရာရှိတွေဖမ်းဆီးထိန်းသိမ်းထားသူကအခုဆိုတရားကြုံနေပြီးပါတယ်။တမန်တော်ထရမ့်အစိုးရအဖွဲ့ချမှတ်ထားတဲ့အတိုင်းအမေရိကန်တပ်သားတွေအီရတ်မှာချထားမှုကို2500အထိရှော့ချတော့မယ်လို့ယာယီကာဝေးဝင်ကြီးခရစ်စတိုဖာမီလာကတောက်ကြံနေမှာပြောပါတယ်။အခုလိုအမေရိကန်တပ်သားအရေးအတွက်ရှော့ချတာဟာအီရတ်လုံခြုံရေးတပ်တွေရဲ့ဆွမ်းဆောင်နိုင်ရည်တိုးလာတဲ့ပုံမှာမူတည်လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်မှာအစိုးရတက်တက်လာဖို့9ရက်လိုမှာပဲမေလာကချင်းရတဲ့ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ IS စစ်တေးကြော်ရဲ့ချင်းချောက်မှုအငြင်းကိုအခုခါမှာ 伊拉克的甘蔗拉内人心里面去的对提快我去某一码故意被我嘎拉大学恰恰给的美感大大也这股受产嘛撇交呢比如受产了哈而且你都在某的原信以来也比较撇交呢表白的他比 Afghanistan 那个马来大大那他们还要叫过受产不露手嘛撇交到这里嘛被那些没来个经验给了吧
အမေရိကန်တံမင်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းနံပါတ်190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာပြတော်ပါမယ်ကျွန်တော်ရမ်းတော်မှာမြန်မာနိုင်ငံမှာမနေ့တုန်းက COVID-19 အတူပြုလူနာ913ယောက်ထပ်တိုးအတူပြုလိုက်တာကြောင့်အခုချိန်ထိကူးစက်သူစုစုပေါင်း 33,388 ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကသေဆုံးသူလူနာ14ယောက်ရှိတာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း 2,926 ယောက်ရှိပါတယ်။မနေ့တုန်းကဓာတ်ခွဲနမူနာ 12,955 ခုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြကြတဲ့နှစ်မလာကစပြီးအခုချိန်ကြီးစစ်ဆေးပြည်စီခဲ့တဲ့ဓာတ်ခွဲနမူနာပေါင်း2000ကျော်ရှိပါတယ်။ COVID-19 ကာယောဂါကာလရွေးကောက်ပွဲအပြီးတတိယကြိမ်ပြည်ထောင်စုဆင်လွတ်တော်စည်းဝေးတွေစတင်တဲ့အခါသတင်းရယူနိုင်ရေးပြင်ကြားရေးဦးတည်ဌာနကသတင်းထုတ်ပြန်လိုက်ပါတယ်။သတင်းယူနိုင်ဖို့အတွက်နိုင်ငံသားသတင်းမီဒီယာတွေအနေနဲ့သတင်းဌာနတစ်ခုကို2ဦးနှုန်းနဲ့သတင်းယူခွင့်ပေးမှာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ19ရက်နေ့ရက်စွဲနဲ့အသိပေးကြေညာထားပါတယ်။ဒီပြီးတော့အခြေဆိုင်နိုင်ငံသားသတင်းမီဒီယာသမားတွေကိုဇန်နဝါရီလ29ရက်နေ့မှာစစ်ဆေးဖို့ရာထားပြီးဒီပြီးတော့ပြည်ပနိုင်ငံသားသတင်းမီဒီယာသမားတွေကတော့ချမှတ်ထားတဲ့စည်းကမ်းတွေနဲ့အညီသတင်းတစ်ပတ်ကွာရန်တင်းဝင်ပြီးမှစစ်ဆေးခံရမယ်လို့ပြန်ကြားရေးဝန်ကြီးဌာနကနိုင်ငံသားသတင်းတောက်များအသိကိုပေးပို့တဲ့စာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်350အရေးပေါ်ချေငွေပေးအပ်ဖို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းနှမ်းမှာအပူတပြင်းလိုအပ်ချက်တွေရှိနေတာကြောင့်အခုလိုဒုတိယအကြိမ်ချေငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာလို့လည်း IMF အဖွဲ့ရဲ့ဇန်နဝါရီလ13ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ် IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကမြန်မာနိုင်ငံအတွင်း COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတရားမှုတွေကိုပေါင်းလုပ်ပေးမဲ့ဒီတို့အကာအကွယ်နဲ့အားနည်းသူတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့လည်း IMF ကပြောပါတယ်။အခု IMF ရဲ့ချင်းငွေကဒုတိယအကြိမ်မြောက်ချင်းငွေဖြစ်ပါတယ်။2020ပြည့်နှစ်ဇွန်လတုန်းကလည်းအမေရိကန်ဒေါ်လာ356.5သန်းချင်းငွေပေးရခဲ့တာကြောင့် COVID-19 ကုစားရေး IMF ကပေးရထားတဲ့ချင်းငွေပမာဏစုစုပေါင်းဒေါ်လာသန်း900ရှိပြီဖြစ်ပါတယ်။အခုဒီချိန်မှာလည်းမြန်မာနိုင်ငံရဲ့မြစ်တဲရက်ကန်ချက်ကိုအခြေခံပြီးအမှုဆောင်ပုဂ္ဂိုလ်ဖွဲ့ကဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးပြီး IMF အဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု Director Mitsuhiro Furusawa ရဲ့ထုတ်ပြန်ချက်မှာ COVID-19 ဒုတိယလိုင်းကြောင့်မြန်မာစီးပွားရေးထိခိုက်နေပြီးအသွားအလာပိတ်ပင်တာခီးသွွားလုပ်ငန်းကျဆင်းတာနဲ့ကုန်ပစ္စည်းထုတ်ဖို့လမ်းကြောင်း Supply Chain တွေပြတ်တောက်ကုန်တာတွေဖြစ်ပေါ်နေတယ်လို့ပြောပါတယ်။အခုပေးရတဲ့ချင်းတွေကCOVID-19 ကြောင့်အပူတပြင်းလိုအပ်နေတဲ့မြမပါရာငွေကြေးအခြေအနေကိုကုစားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းမစ္စူဟီရိုဖူရူဆာဝါကပြောပါရခင်ဗျ။တရုတ်နိုင်ငံရဲ့ smartphone company Xiaomi နဲ့တရုတ်နိုင်ငံရဲ့တတိယအကြီးဆုံးမြို့သားရေနံ 2.4 ရေး company ပါဝင်တရုတ် company တွေကိုတရုတ်စစ်တပ်နဲ့ဆက်နွယ်နေတယ်ဆိုရဲဆွဲချက်နဲ့ American အစိုးရကအမိမဲစီးရင်မှထက်သွင်းလိုက်ပါတယ်။ Xiaomi နဲ့တရုတ်လေယာဉ်ကုသရေးဝန်ကြီး company Comecto အပါအဝင်တရုတ်ကုမ္ပဏီ Google ကို American ကာကွယ်ရေးဝန်ကြီးဌာနကအခုလိုအမည်ပဲစီးရဲမှာထည့်သွင်းလိုက်တာကြောင့် American ယင်းနည်းမြုံနယ်သူတွေအနေနဲ့ဒီနေ့နိုဝင်ဘာလအကုန်နောက်ဆုံးထားပြီးသူတို့ရဲ့ယင်းနည်းမြုံနယ်မှုတွေကိုရှင်းပြောင်းရမှာဖြစ်ပါတယ်။ American ဗန္ဓာရေးဝန်ကြီးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့တရုတ်မျိုးသားကမ်းလှမ်းရေနံရှာဖွေရေး Corporation CNOOC ကိုလည်းအမည်ပဲစီးရဲမှာထည့်သွင်းလိုက်ပါတယ်။ American တို့ကအခုလိုတရုတ်ကုမ္ပဏီတွေကိုအမည်ပဲစီးရဲသွင်းလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။
特朗普政府泛化国家安全概念滥用国家力量
သမ္မတထရမ်ကအမျိုးသားလူကြုံရေးအတွေ့အခေါ်ကိုနေရာတကာမှာတုံ့ပြန်နေတယ်လို့နိုင်ငံအာဏာကိုလည်းအလွဲသုံးစားလုပ်နေကြောင်းနဲ့တရုတ်ကုမ္ပဏီတွေပေါ်အကြောင်းရင်းမရှိဘဲထပ်တလဲလဲဖြစ်နေချုပ်ကျယ်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောပြရာဇောင်းလီချန်ကဇန်နဝါရီလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်တို့ကဈေးကွက်ရှင်ပြိုင်မှုအခြေခံမူတွေနဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစီမံချက်တွေကိုချိုးဖောက်နေတယ်လို့လည်းတရုတ်နိုင်ငံကဆက်ဆွဲပြောကြားခဲ့ပါရယ်ခင်ဗျ ကိုဗစ် -19 ကူးစက်မှုမြင့်တက်နေသေးတာကြောင့်2021ခုနှစ်ထဲတိုကျိုအိုလံပစ်ကျင်းပရေးကိစ္စဘာမှမဆိုဖြစ်သွားနိုင်တယ်လို့ဂျပန်အစိုးရဖော်ပြဝင်ကြီးတူကပြောပါတယ်။
こういうコロナの状況ですから何があるかわからない。
ရှိကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေအရဘာမှမဆိုဖြစ်သွားနိုင်ပါတယ်။ကိုလံပစ်ကျင်းပရေးကော်မတီနဲ့နိုင်ငံတကာအိုလံပစ်ကော်မတီတို့အနေနဲ့ရှားကန်အရန်အစီအစဉ်တွေစီမံထားဖို့စဉ်းစားရမှာဖြစ်ပါတယ်လို့ဂျပန်အုပ်ချုပ်ရေးနဲ့ဥပဒေစည်းမျဉ်းပြင်ဆင်ရေးဆွဲရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ဒါပေမဲ့အိုလံပစ်ပွဲတော်ကျင်းပဖို့ဂျပန်နိုင်ငံကအခိုင်အမာပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ဝန်ကြီးတာရိုကိုနိုရဲ့ပြောကြားချက်ကဂျပန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေချိန်မှာအိုလံပစ်ပွဲတော်ကျင်းပရေးမရေမရာဖြစ်နေတာကိုဂျပန်အစိုးရတာဝန်ရှိသူတယောက်ကပထမဆုံးကြေညာခံပြောဆိုချက်လည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာလောလောဆယ်တိုကျိုအေရီယာနဲ့တခြားဒေသကြီးဆက်တခုမှာအရေးပေါ်အခြေအနေကိုဖေဖော်ဝါရီလ9ရက်နေ့အထိကြေညာထားရပါတယ်။ပွဲတော်ကျင်းပရေးဥက္ကဋ္ဌယူရှီရိုမိုရီကတော့တောက်တဲ့အချိန်ရွှေဆိုင်ရေးလုံးဝမဖြစ်နိုင်ဘူးလို့အင်္ဂါနေ့ကပြောပါတယ်။ပွဲတော်ကျင်းပရေးကိစ္စဖေဖော်ဝါရီလနဲ့မတ်လတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့ရှိတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျစင်တော်ဝင်းမေပါရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရပါတီအနေနဲ့မနေ့ကပြီးဆုံးခဲ့တဲ့ရှမ်းပြည်နယ်ခရီးစဉ်တဲ့အင်အားကြီး SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါဝင်အခြားတိုင်းသားပါတီတွေနဲ့တွေ့ဆုံခဲ့ရမှာထူးခြားခဲ့တာကိုနှစ်ဖက်ခေါင်းဆောင်တွေကမေးရမှာ NLD အတွင်းမှူးသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက
ထူးခြားမှုလေးရတော့ဒီမှာသူတို့ခံစားချက်တွေလည်းကြောတာပေါ့ဗျာသို့တော်လည်းပဲရှမ်းပြည်မှာတိုင်းရင်းသားတွေကလည်းလက်နက်ကန်အဖွဲ့အစည်းတွေလည်းရှိတယ်တိုင်းရင်းသားတွေကလည်းအများကြီးရှိတယ်မကွေးတိုင်းနဲ့ငစကြောသုံးသားလောက်ရှိတဲ့နေရာကြီးလေအကြီးကြီးလေတော့ဒီကြားထဲမှာလည်းပဲဒီ SNLD တို့အဖွဲ့မျိုးကလည်းပဲအစဉ်လာလက်ကြီးတယ်အများကြီးနိုင်ထားတဲ့အဖွဲ့ကြီးအဲ့ဒီအဖွဲ့ကြီးကလာပြီးတွေ့တယ်သူတို့လည်းပြန်လာယုံကြည်မှုတည်တယ်ဆွေးနွေးကြတယ်ဆိုတော့ဒီရှမ်းပြည်နဲ့ခရီးစဉ်ကမွန်နေကရမှာမတွေ့ကြရတာကိုလွှမ်းမိုးပြီးတော့အောင်မြင်မှုရတယ်လို့ပြောနေတာပေါ့ဗျာ
ဒါပေမဲ့ SNLD အထွေထွေအတွင်းမှုနဲ့ပြောခွင့်ရဦးဆိုင်လေးကတော့
ပြောမှုလို့ပြောရရင်တော့ကျွန်တော်ဘက်ကဖြစ်ချင်တာဖြစ်တဲ့နယ်လို့ကျွန်တော်မြင်တဲ့အမြင်ကိုတွားရောက်ရှင်းလင်းပြင်ရပြီမဲ့လို့တစ်ဖက်မှာကျတော့ mandate တွေပါမလာဘူးသုံးချက်ချက်ပေးနိုင်တဲ့ပုံစံမဟုတ်တဲ့ခါကျတော့ကျွန်တော်ပြောပြသမျှကိုတော့အကုန်လုံးရင်းမှတ်ပြီးတော့မှရည်စီစီးဝေးပါတီထိပ်တန်းခေါင်းဆောင်တွေကိုတွားရောက်ပြင်ပြပါမယ်ဆိုတဲ့အနေထားပဲရှိတယ်ပေါ့ inspection ပုံစံမျိုးတော့အပြာခံပြောနိုင်တဲ့အနေထားမျိုးတော့မရှိခဲ့ဘူးကြ
ာအလားတူ SNLD ဒုက္ခဦးဆိုင်မြွလင်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပစက်မပါနရွက်သာပါတဲ့လူပုဂ္ဂိုလ်များနဲ့တွေ့ဆုံဆွေးနွေးခြင်းလို့မနေ့ကဝေဖန်ထားတဲ့အပေါ်မှာမေးရမှာဒေါက်တာအောင်မွန်ညိုက
ကျွန်တော်တို့ကကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဘာမှအတော်ဒီပါမလာဘူးဥမာဖြင့်ပြောကြတာရှိတယ်ကချင်မှာလည်းပြောကြတာရှိတယ်နောက်ဒီမှာလည်းပဲဒီ SNLD နဲ့တွေ့ရချိန်မှာလည်းပဲပြည်တော်စုအဆင့်မှာရောပြည်နယ်အဆင့်မှာရောဒေသခံတိုင်းရင်းသားပါတီကအတွက်တော်ကိုယ်စားလှယ်တွေကိုလည်းနေရာပေးစီခြင်းမှာလည်းဆိုတာကိုပြောတယ်ကျွန်တော်တို့ကတော့ဟာစိတ်သာချပေးမယ်ဘာမှမပြောခဲ့ဘူးသူတို့ပြောတာကိုလက်ချင်ကကြရင်စာရန်ပြုစုပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ပြအဲ့ဒီကျွန်တော်တင်ပြချက်ပေါ်မှာကြည့်ပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကလိုအပ်သလိုတုံ့ပြန်မယ်
အဲ့ဒီတော့အပြန်အလှန်ဆွေးနွေးတာမဖြစ်ပေမဲ့လည်းကိုဘက်ကထူးထူးခြားခြားပါရင်ဆွေးနွေးပြီး NLD ဘက်ကတုံ့ပြန်သမျှကိုမေးရမှာတော့ဦးဆိုင်လေးက
NLD ရဲ့အနေထားကအမှန်ကောင်းနေပါရဲ့ဒီလုံးမိသားရဲ့ထောက်ခံမှုတွေရထားတဲ့ပါတီဖြစ်တယ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မျိုးသားညီညွတ်ရေးကိစ္စကိုဒါစကိုင်းမမဦးတည်ပြီးတော့လုပ်မယ်ဆိုလို့ရှိရင်အချိန်ကောင်းတော့ဒီကိစ္စကိုအလေးနဲ့ထားပြီးလုပ်ပါလို့ကျွန်တော်တို့တိုက်တွန်းတာကိုဒီဘက်ကလည်းတင်ချမှတ်သားသွားရတဲ့စကြဝဠာ NLD မှာလည်းဒီ message ရသွားမှာဒါတော့ကောင်းတဲ့အချက်လို့ပြောလို့ရတယ
်အခုလို SNLD ဘက်ကပြောရမှာဘလို့ထူးခြားမှုရှိခဲ့တယ်လို့ခန့်စားရပါလေလို့မေးရမှာဒေါက်တာအောင်မွန်ညိုက
SNLD ကတင်ပြတာတော့တကယ့်ကိုပြည်တော်စုကြီးတစ်ခုလုံးအတွက်ကိုသူတို့ပို့ပြီးတော့အမြင်ကျယ်တယ်လို့ကျွန်တော်ထင်တယ်တို့နဲ့ NLD နဲ့တွေ့ဆုံရရင်ပြီးရောတို့ပါတီအောင်မြင်တယ်ဒါမျိုးအသာမကဘူးမတွေ့ကြရတဲ့တွေ့ဆုံဆွေးနွေးခွင့်မရခဲ့တဲ့ကြားနဲ့မုံပေါင်ပေါင်သူကပြန်တွေ့ဖို့စူးစမ်းပေးစီချင်ပါတယ်တဲ့ဒီပေါ်အောင်စံလုတ်ပေးဖို့လိုရင်လည်းပဲသူစူးစမ်းပြီးမယ်အောင်မြင်စေခြင်းနဲ့စီရင်နာမြစ်တာထားတာတကယ့်ကိုတိုင်းပြည်အတွက်ကောင်းတဲ့အလားအလာပဲဒါကိုရိုးတစ်ခုတည်းကြည့်တာမဟုတ်ပြည်တော်စုအကျိုးကိုကြည့်တယ်ဆိုတာသိရတာမနေ့ကကျွန်တော်ကဝင်တာ
အဲ့ဒီတော့နောက်ထပ်ရောလက်ရှိတစ်ပြည်လုံးအတွက်အရေးပါတာဘာအဓိကဆင်ရဲခဲ့ပြီးတုံ့ပြန်သမျှကိုမေးရမှာဦးဆိုင်လေးကပဲ
ပထမတစ်ချက်ကတော့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကိုခါအရင်ဘယ်ကနောက်ကျဆိုတာမဟုတ်ဘဲနဲ့တစ်ချိန်နဲ့တစ်ပြိုင်နက်လုပ်ဖို့လိုအပ်တယ် အဲ့ဒါအဓိကပြောပါမယ်နောက်တစ်ခုဖက်ဒရယ်ပြည်ထောင်စုလို့ပြောတဲ့နေရာမှာပြည်ထောင်စုရဲ့တရုတ်တကံကိုပေါ်ဆောင်တဲ့နေရာမှာအစဉ်တဒံတက်ကိုအနှစ်သာရကိုပို့ပြီးဥစားပေးပြီးတော့မှအချိန်နဲ့တပြိုင်နက်လုပ်ဖို့ဆိုတာဒီနယ်ချက်ကိုကျွန်တော်အဓိကထားပြီးရှင်းပြီးတော့ဒီဘက်ကလည်းလိုလိုလားလားပဲရေးမှတ်ပြီးတော့မှခေါင်းဆောင်ပိုင်းကိုကျင်းပြပါမယ်ဆိုတာလေးရခဲ့တာ
ဒီပေါ်ရေးပါမှုကိုလည်းဒေါက်တာအောင်မိုးညူက
1989 90တုန်းက CRPD ပေါ့ဒီသူတို့ကကိုစားပြုကော်မတီဘွားကလေးကဒီမိုကရေစီအရေးကိစ္စဖက်ဒရယ်အရေးကိစ္စတွေကိုတပြိုင်နက်ဖော်ဆောင်ကြမယ်ဆိုပြီးတော့သဘောတူခဲ့တာတဲ့ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားတပြိုင်နက်အကောင့်ဖြေဖော်မယ်ဆိုပြီးသဘောတူခဲ့ကြပါတယ်တဲ့ယခုလည်းပဲဒီမူတိုင်းပဲဆက်သွားခြင်းပါတယ်တဲ့
အဲ့တော့အခုလိုဒီ SNLD နဲ့တွေ့ဆုံမှုမှာပြဿနာမဖြစ်ပဲရှိခဲ့တာမျိုးနောက်ရှိခီးစင်မှာဖြစ်ဖို့ဘလို့အကြံပြုချင်ပါလဲလို့မေးရမှာဦးဆိုင်လေးက
ပုတ်ကူမိတိုက်လုံးနဲ့အစားအချိန်ယူပြီးတော့မှ informal ပုံစံမျိုးနဲ့ကျူတီနေနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေနိုင်တာပေါ့နော်လက်ရှိမှာတော့ NLD ကအကူအညီညီလေးပုံစံမျိုးဆက်ဆံနေတယ်အဲ့တော့ဓာတ်ညီထားပြီးတော့မှရှင်းလေးရမယ်ဒီဟာအဓိကမထားပဲနဲ့အကြောင်းအရာကိုအဓိကထားရှင်းလေးနဲ့ဆိုလို့ရှိရင်တော့နှစ်ဖက်ပို့ပြီးတော့မှရင်းချင်းမိတ်တလာနိုင်တယ်ဆိုတော့ message တစ်ခုလည်းကျွန်တော်တိတိကျကျပဲပေးလိုက်နိုင်တယ်တ
ော့ဒေါက်တာအောင်မွန်ညိုကတော့ရှေ့ခီးစဉ်တွေ NLD ဘိုးလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်စောင့်ရအောင်မှာဖြစ်ပေမဲ့အလားတူအဆင်ပြေအောင်ကြိုပြင်ဖို့တော့အကောင်းအမြင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ
အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပုံမူရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံဆက်ဆံရေးပူအားကောင်းလာဖို့လုံခြုံရေးဆိုင်ရာဆွေးနွေးကမ်းမှာမြန်မာနိုင်ငံကဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။အမေရိကန်ဟိုနိုလူးလူးအခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာမှုစင်တာ APCSS ရဲ့အွန်လိုင်းအလုပ်ရုံဆွေးနွေးပွဲမှာမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဦးတောင်ထွန်းတက်ခဲ့ပြီးနိုင်ငံဆက်ဆံရေးအပါအဝင်ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအလေးထားဆွေးနွေးခဲ့ရပါ။မြန်မာအစိုးရစည်ရင်းနေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနည်းနေပေမဲ့ကိုကာကိုလာအချိုးရည်ကုမ္ပဏီလိုအမေရိကန်နိုင်ငံကတိုက်ရိုက်ရင်းနှီးမြှုပ်နှံတာမျိုးမဟုတ်ပဲစင်ကာပူကနေလှည့်ပြီးတွယ်ဝိုက်ရင်းနှီးမြှုပ်နှံတာကိုပါထည့်ထွက်မှာဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီမေနနိုင်ငံလာတဲ့ရင်းနှီးမြှုပ်နှံမှုအများစုကဒီကတော့ကျွန်တော်ဒီကံမောကြီးနဲ့ဆက်ဆက်တဲ့ဟာလေးပေါ့နော်ဒီနောက်ကတော့အောက်ပေါ်ဆောင်မှုကဏ္ဍလေးမှာသူတို့ဟိုစိတ်ဝင်စားမှုလေးကိုများတယ်သူများနိုင်ငံလေးကြည့်လို့ရှင်နေဒီကဏ္ဍပေါ့နော်ဒီငွေကြေးကဒီပဏာယီကဏ္ဍလေးဒီ financial services ကဏ္ဍလေးနဲ့တော်တော်တော့ banking ကိုနောက်ခုပါတဲ့ကံမောကြီးနဲ့ပတ်သက်တာတွေမှာများတယ်အကြောင်းကကြည့်ပါလေဒီကလူကတော့ဒီလိုရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်ကျွန်တော်တို့တိုင်းတော့ကျွန်တော်တို့အနေနဲ့သူတို့ကြည့်ရရင်းနှီးမြှုပ်နှံမှုဝင်လာလို့ရှင်တော့ကျွန်တော်ဒီမှာပြောလိုက်တဲ့အရင်ဖြစ်ပါတိုင်းလာလို့ပြောတယ်
။အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုမှာနည်းပညာနဲ့ဆက်စပ်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုမြန်မာနိုင်ငံအနေနဲ့ပုံပြီးဆန္ဒရှိကြောင်းလည်းသူကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာကအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်ပြင်ဆင်ထားကြောင်းလည်းဦးအောင်နိုင်ဦးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက္ကသိုလ်2015ဝန်းကျင်လောက်မှာအမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးချောချောမွေ့မွေ့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေကြောင့်စိန်ခေါ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်အောင်စုမှအစိုးရအပြောင်းအလဲတွေဖြစ်လာတာနဲ့အမျှဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့ရနိုင်တယ်လို့လည်းနိုင်ငံရေးဘောဂဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာမိုးရီကသုံးသပ်ပါတယ်
။ဟုတ်ပါတယ်ခင်ဗျာဒီမိုကရေစီကအဲဒီကောက်ဆက်ဆက်ပြီးရှိတဲ့ဒီစားများတော့အဆင်ရှိတဲ့တော့မဟုတ်နိုင်ငံကရေးရစိတ်ဆိုင်ပါဒီလိုဆိုတော့ပြပြီးတော့ဆင်းရဲတာရှိတာလေဒီဖက်လို့ရတာအကျဉ်းပြည့်လို့တော့နိုင်ငံကြီးပါတီရှုတော့ကရှိရတဲ့နိုင်ငံတိုင်းမူဝါဒနဲ့ကခတိတက်အမှုစားလို့ဆက်ဟောပါတီအနေနဲ့ဒီမိုကရေစီတွေရတော့နိုင်ငံကရေးရအောင်စုံထားပေမဲ့ဆက်လာတဲ့ကတိကအဖွဲ့အစည်းကစဉ်းစားနေနိုင်ငံတိုင်းမူဝါဒပါတီရဲ့မူဝါဒနဲ့ဆက်တူကြနေမှာကြာပါဘူးဒီချက်တစ်ခုကပြောမယ်အမေရိကန်နဲ့ဆက်ဆံရေးအတွက်သူ့ကိုဆက်ပြီးပြန်မှနေလို့ဆိုရင်ဒီလို politics အရာအမေရိကန်နိုင်ငံကိုခိုင်းတဲ့ပြည်ဆိုင်မှုကလာနေလို့စားပေါ့
ABC SSC ကြာတာပရိနေဆွေးနွေးပွဲမှာတဘာဝပတ်ဝန်းကျင်ကိစ္စကာဝယ်ဆေးကိစ္စကမ္ဘာစီးပွားရေးနဲ့ဒေသတွင်းပထဝီနိုင်ငံ၏အခြေအနေတွေအဓိကဆွေးနွေးခဲ့ပါတယ်မြန်မာအစိုးရဘက်ကတော့အမေရိကန်မြန်မာဆက်ဆံရေးပူခိုင်မာဖို့နဲ့ပြည်ဖြူမြဲစွန့်ရင်အများဆုံးပြောင်းလဲအသုံးချရေးကိုဆွေးနွေးခဲ့ကြပါတယ် ABC SSC ကြာတာပရိနေအစည်းအဝေးကိုကမ္ဘာ့ပန်ကြီးရန်အရာရှိတွေစီးပွားရေးပညာရှင်တွေအာဆီယံနိုင်ငံတွေနဲ့အမေရိကန်ရေတပ်ပစိဖိတ်ရေအာကုတ်ကရေးအကြီးအကဲလူဝီချစ်ပလီတို့ပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒ ျွန်တော်ကတော့စော်ထပ်ပါရန်ကုန်ကနေတရင်ပြပို့ထားတာပါ
အမေရိကန်သမ္မတဒိုနယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုလိုက်တဲ့ကိစ္စအပေါ်အမေရိကန်နိုင်ငံသားမြန်မာပြည်သားမှာသဘောထားအမြင်မျိုးမျိုးနဲ့သုံးသပ်ရှိမြင်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာလူ၅ဦးသေဆုံးခဲ့ရတဲ့အမေရိကန်လွှတ်တော်အဆောက်အအုံကိုသမ္မတဒိုနယ်ထရန့်ထောက်ခံသူတွေဝင်းအောင်စီးနင်းခဲ့တဲ့ဇန်နဝါရီ6ရက်ဖြစ်ရမှာသမ္မတထရန့်ကလှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုခဲ့တာပါသမ္မတထရန့်ကိုတရားစွဲဆိုတင်တယ်လို့မြင်သူကတော့အိန္ဒိယနာပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားအရေးကူညီလှုပ်ရှားသူဒေါက်တာရိုဒင်းကဖြစ်ပါတယ်
။ကျွန်တော်ကိုယ်တိုင်သုံးသပ်ချက်ရတော့စွဲတင်တယ်။နိုင်ငံတော်တစ်ခုလုံးရဲ့အဓိကနေရာချတဲ့လွှတ်တော်အဆောက်အုံကြီးပေါ့နော်။အဲ့ဒါကိုလူထုကနေအုံကြွပြီးတော့သွားပြီးတော့တိမ့်ပိုက်တဲ့သဘောမျိုးဖြစ်တယ်။အဲ့ဒါကိုအဓိကလှုပ်ဆော်တာကတော့ဒီသမရဖြစ်တယ်။ဒါကြောင့်စူပူအောင်ချော့မှုကိုအပအမြောက်ပြုတဲ့အမှုကိုသမရကျူးလွန်တယ်လို့ကျွန်တော်သုံးသပ်တယ်။အဲဒါကြောင့်အခု impeachment ပေါ့နော်တရားစွဲဆိုတဲ့ကိစ္စကမှန်ကန်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။နေဗာဒါပြည်နယ် Las Vegas မြို့ကဆူရှီလုပ်ငန်းရှင်ဦးဆန်နီကတော့သမရထရန့်ကိုတရားစွဲဆိုကြတဲ့ကိစ္စအပေါ်သဘောမတူပါဘူး
။ तू ကတော့အမေရိကန်နံပါတ်1ဖြစ်ရေးဆိုပြီးတော့ तू ကအဓိကဥတီဗီလုတ်ခဲ့တာ哦။လုတ်ခဲ့ပြီးတော့နောက်ဟုတ်လွတ်တော်အကုန်လုံးကဝင်ပြီးတော့စီးရတယ်ဗါရီညာတွေကတော့ဒါတွေကတော့ကျွန်တော်မြင်တာသူနဲ့လဲဓာတ်ရိုက်တော့မပတ်သက်ဘူးထင်ပါတယ်သူရဲ့အာပေးအမြောက်ပြုပါပါရင်လဲပါမှာပေါ့နောက်တစ်ခုကဟိုအမေရိကနဲ့ရှင်လာတဲ့တရုတ်နဲ့အမေရိကမှာသူကအမေရိကဘက်ကလုံးဝယက်တီပြီးတော့ပြန်ပြီးတော့ခုခံပေးတာဗါညာဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ဒီအချက်ကိုတအားသဘောကျပါတယ်နောက်တစ်ခုက border line တွေကိုသူကတိုင်းဆောက်ဖို့လိုပါတော့ညာတို့အဲ့ဒါတွေကလည်းတော်တော်ကောင်းတဲ့ကိစ္စသူစီးပွားရေးနဲ့ပတ်သက်ပြီးတော့ဥမော့လာတာပါညာဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူကြီးကောင်းတာတွေကိုအများကြီးလုပ်ခဲ့တာဖြစ်တဲ့အတွက်တရားစွဲတာကိုတော့ကျွန်တော်အနေနဲ့သိသဘောမချပါဘူးခင်ဗ
ျသမ္မတထရန့်ကိုတရားစွဲဆိုဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့မြင်သူကတော့နယူးယောက်မြို့မှာနေတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်သူကိုမမောင်ကျော်ပ
ါလွှတ်တော်ဘက်ကိုသွားမယ်ဒီလူကြီးပေါ်မှာသူပြောတဲ့စကားကတော့ဒါဟိုပြီးတော်ကလေးပင်းတဲ့သဘောမျိုးသွေးထိုးတဲ့သဘောမျိုးပါတယ်လို့တော့ကျွန်တော်ကသတ်မှတ်ပါတယ်။အခုလို့သူ့တရားစွဲရဲ့ကိစ္စကတော့ဒါဥပဒေကဟိုဘက်ကတုံ့ပြန်တာတော့မှန်ပါတယ်။သူအမေရိကန်ဒီမိုကရေစီကိုဒီလိုချင်းချောက်လို့မရဘူးဆိုတော့လေတကဘာလုံးကိုပြကျင်တဲ့သဘောလို့ကျွန်တော်ထင်တယ်။ဒါကြောင့်မလို့ဟိုဘက်က Republican တွေပါတချို့ပါထောက်ခံတဲ့သဘောရှိတယ်လေ။ဒီမိုကရေစီတွက်ထားသလို1 2 3အဲ့လိုတစ်ခုပြီးတစ်ခုလောလောဆယ်ကူပြီးမယ်လို့တော့ကျွန်တော်မထင်ရဘူး။ဟိုတမရတို့လုံးလုံးဖယ်ရှားတဲ့အကင်းကြီးတော့သူတို့အောင်မြင်မယ်လို့တော့ကျွန်တော်မထင်ပါဘူး။နောက်ပိုင်းမှာသူတို့ညှိမှာပေါ့။အမေရိကန်ပြည်အောင်သူရုပ်ရက်ချင်းနဲ့မပြေအောင်သူတို့ဒါသူတို့ဒီလိုပဲအများနဲ့ထိနေကြပဲ။အဲ့တော့ဒီကိစ္စကြီးအကြီးကျယ်ဖြစ်လာတဲ့အခါမှာသူတို့တချို့နိုင်ငံကြီးကိစ္စတွေအပြေးလုံမှာဗျ။ဥပမာနောက်အစိုးရတက်လာတဲ့အခါမှာဘတ်ဂျက်တို့ပါလို့ဟာမျိုးမှာသဘောတူညီရရဖို့တို့ပါတော့ပဲ။အဲ့ဒါမျိုးတွေတော့ရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်နိုင်တယ်လို့နောက်တစ်ခါထရန့်ရဲ့နိုင်ငံကြီးဂိုင်းကြီးကိုအမေရိကန်ပြည်အောင်သူရဲ့သမိုင်းထဲမှာနိုင်ငံကြီးကိစ္စတွေမှာဝင်ပြီးတော့မချုပ်နိုင်အောင်ကားလေးပလောက်သားတော့သုံးမလိုက်တာလည်းဖြစ်နေ
လုံထုံးလုံနီရအောက်လွတ်တော်ရဲ့တရားစွဲဆိုမှုကိုအထက်လွတ်တော်ကဆက်လက်ကြားနာစစ်ဆေးပြီးအပြည့်ရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီလုံငန်းစဉ်ဟာဒေါ်နယ်ထရန့်ရဲ့သမရသက်တမ်းကုံဆုံးပြီးချိန်မှာမှအထက်လွတ်တော်ကြားနာမှုတွေဖြစ်လာနိုင်တာမို့သမရထရန့်ကိုထိရောက်တဲ့အရေးယူမှုမျိုးလုံနိုင်ပါမလားဆိုတာအမေရိကန်နိုင်ငံရေးသုံးသပ်သူတွေကြားမှာမေးခွန်းထုတ်နေကြပါတယ်2019ဒီဇင်ဘာ18ရက်နေ့တုန်းကလည်းသမရထွန့်ကိုအောက်တိုတော်ကတရားစွဲဆိုခဲ့ကြပြီးသမရရာဒူးကနေဖေရှားရေးမအောင်မြင်ခဲ့ကြပါဘူးအခုတခါ2021ခုဇန်နဝါရီ17ရက်နေ့မှာသမရထွန့်ကိုဒုတိယအကြိမ်တရားစွဲဆိုတာကြောင့်အမေရိကန်သမရသမိုင်းမှာသူဟာဒီလိုနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဦးဆုံးသမရဖြစ်လာပါတယ်ခင်ဗျာ
ဒီ OEM ကတန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မှာပြတ်ကောက်နှုတ်တင်ပြပေးသွားပါမယ် Connectivity Gaining Greater Currency in India Bangladesh Relations ဆက်နွယ်ဆောင်ရွက်မှုတွေကနေအိန္ဒိယ Bangladesh ဆက်ဆံရေးတိုးတက်အောင်မြင်မှုတွေရလာနေဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာဆောင်းပါးရှင် Rajeshwari Pillai Rajagopalan ရေးသားရတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ် ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆင်နာတို့ရဲ့အွန်လိုင်းထိပ်သီးဆွေးနွေးပွဲအတွင်းကနဦးကမ်းလှမ်းချက်တွေဖြစ်ခဲ့တဲ့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လန်းစီမံကိန်းပေါ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိတ်ဝင်စားမှုပြသခဲ့ပြီးခုံတွယ်ရေးမဟာဗျူဟာနဲ့ဒေသတွင်းဆက်နွယ်မှုအချိုးကျစုတွေကိုနှစ်နိုင်ငံစလုံးရရှိစေမှာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။သို့ပေမဲ့လည်းကိုဗစ်ကာလနောက်ပိုင်းမှာဒီလိုရင်းနှီးမြှုပ်နှံမှုတွေကိုအကောင့်ထည့်ဖော်ရမှာစီးပွားရေးရက်ကတ်မှုတွေဘယ်လိုရှိမလဲဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့ဆိုပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမတည်ဆောက်ရေးစီမံကိန်းဟာ2002ခုနှစ်မှာစတင်ပေါက်ဖွားခဲ့ပြီးအိန္ဒိယနိုင်ငံမိုးရီမြို့ကနေပကံကိုဆက်သွယ်ပြီးထိုင်းနိုင်ငံမဲဆောက်မြို့အထိကီလိုမီတာ 13,660 ရှေ့လျားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒေသတွင်းဆက်သွယ်မှုကွန်ရက်တွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါဆက်သွယ်ရေး BBIN လမ်းကွန်ရက်ကိစ္စတွေကိုလည်းနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေကိုဆက်သွယ်နိုင်ဖို့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လန်းစီမံကိန်းကိုလည်းထိပ်သီးဆွေးနွေးပွဲမှာစိတ်ဝင်စားမှုပြခဲ့တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ BBIN လမ်းကွန်ရက်နဲ့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လန်းစီမံကိန်းတို့နှစ်ခုစလုံးဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးကိုစီးပွားရေးအနေနဲ့ရောမဟာဗျူဟာအရပါအသုံးဝင်စေမယ်လို့ဆိုပါတယ်။သုံးနိုင်ငံအမြန်လမ်းမကြီးဟာအိန္ဒိယနိုင်ငံအနေနဲ့လစ်လူရှိလာခဲ့တဲ့သူ့ရဲ့အရှိမျောက်ဒေတာဖွံ့ဖြိုးရေးကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့အာဆီယံနိုင်ငံစီကိုသွားမဲ့ဂိတ်တကားကြီးလည်းဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဒေါက်တာ S. ဂျေရှင်ကာရဲ့စာကိုကိုးကားပြီးတော့ဆောင်းပါးထဲမှာဖော်ပြထားတာကတော့သုံးဘင်းဆိုင်အမြန်လန်းစီမံကိန်းနဲ့ပတ်သက်ပြီးအိန္ဒိယအနေနဲ့စီမံချက်နှစ်ခုမှပါဝင်တယ်လို့ဆိုပါရယ်ကီလိုမီတာ120ရှည်လျားတဲ့ကလေးဝရေကြီးလမ်းပိုင်းအပါဝင်တံတားပေါင်း69စင်းကိုအဆင့်မြင့်တင်ခြင်းနဲ့ကီလိုမီတာ150ရှည်လျားတဲ့တမူးမိုးရီကလေးဝလမ်းပိုင်းအဆင့်မြင့်တင်ရေးလို့ပါဝင်ကြတယ်လို့ဖော်ပြထားပါရယ်သုံးဘင်းဆိုင်အမြန်လန်းစီမံကိန်းနဲ့ဒေသတွင်းလေးနိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်တဲ့ BBIN စီမံကိန်းတွေကိုလက်ရှိတည်ဆဲကွန်ရက်တွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊တရုတ်၊အိန္ဒိယ၊မြန်မာစီးပွားရေးစဉ်ညံလန်းနဲ့ကလတန်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံချက်တွေနဲ့ချိတ်ဆက်ဆောင်ရွက်ဖို့အလားအလာတွေကိုလည်းဆောင်းပါးမှာထောက်ပြထားပါရယ်။အမြန်လန်းစီမံကိန်းပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စိတ်ဝင်စားမှုကိုကြိုဆိုရမှာဖြစ်ပေမဲ့လည်းအချိန်ကအဆောက်အဦတိဆောက်ရေးနဲ့ပတ်သက်လို့အိန္ဒိယဟာနာမည်ကောင်းရလာတဲ့နိုင်ငံမဟုတ်ဘူးလို့ဆောင်းပါးရှင်ကဆိုပါရယ်။ COVID-19 အလွန်ကာလမှာထဲဝင်သုံးစွဲနိုင်မဲ့ငွေကြေးအရင်းမြစ်တွေလည်းရှားပါးလာနိုင်ခြင်းရှိတာမို့ဒီစီမံကိန်းဤပြီးမြောက်အောင်မြင်နိုင်မှုထပ်ပြီးတော့ကြံ့ကြံ့ပွဲရရှိနေတယ်လို့ဆောင်းပါးရှင်ကရေးသားတာပါပဲ။အပြည့်စုံတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုစမခင်မျိုးတွေကတင်ဆက်ပေးပါမယ်ပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲမဲဆွယ်စီရင်နေတဲ့အချိန်ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဖမ်းဆီးခေါ်ဆောင်တာခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်ကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဇန်နဝါရီလ10ရက်နေ့ကပြန်လည်လာခဲ့ပါတယ်တလကျော်ကြာလောက် AA ဖွဲ့ရဲ့ဖမ်းဆီးထိနေတာကိုခံရပြီးပြန်လည်လွတ်မြောက်လာတဲ့အချိန်အောင်အခုချိန်ထိသူတို့ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ပြန်လည်လွတ်မြောက်လာတဲ့တန်ကုန်းမြို့နယ်ပြည်သူ့လွတ်ကြောင်အမတ်မန်နီမင်းမင်းကပြောပါရယ်မန်နီမင်းမင်းရဲ့အထူးချုပ်ချုပ်ကိုမြင်နေပြီးတိတိပြန်လို့ဒီကနေ့မှာတင်ဆက်ထားပါရခြင
်းမတော်မလို့လည်းတွေးတာပေါ့နော် NLD ကိုစိုးစိုးလေးလေးမနိုင်ကြည့်လို့လောက်တာလားပေါ့နော်ဒီနည်းတော့တွေးတယ်ဒါပေမဲ့ကိုရောက်တဲ့အချိန်မှာကျမတို့ကိုအဲနောက်ဆုံးကျမတို့နေရာနဲ့နေရာရောက်တဲ့အချိန်မှာအဲ့ဒီကတောင်းချီးတဲ့ပုံစံတွေပြောတယ်နိုင်ငံရေးလိုအပ်ချက်အရာကျမတို့ကိုခေါ်လိုက်ရတာပါသူပြောတယ်အဲ့ဒီနဲ့ကျမတို့ပြန်လွှတ်လိုက်တဲ့အချိန်မှာတပြန်တော့လေကျမတို့ကိုဒီမှာတကယ်ဆိုလို့ရှိရင်လွှတ်ချင်းလွှတ်ရင်ဆူရအောင်လွှတ်ရမှာပါဒါပေမဲ့တပ်မတော်ကိုလွှဲတယ်ဆိုတဲ့ဟာမှာကျမတို့လည်းနည်းနည်းစဉ်းစားခဲ့တယ်ဒါကြောင့်မကြောင်ချမ်းလဲဆိုတဲ့ဟာတို့စဉ်းစားလို့မရဘူးအဲ့တော့အပြင်ကိုရောက်လဲရောက်လာတော့ပို့တော့စဉ်းစားလို့ဖြစ်မှာမဟုတ်ဘူးသူတို့ဌာနတော်ကရွေချက်တစ်မျိုးပြီးတော့မှမချင်းကြီးကြောင်းသွားတာလား ဘလို့လဲအကျမတို့အခုတတိတော်တော်ကျန်ကဆက်သွားတယ်
ဆိုတော့အခုပြန်လို့လာတဲ့တိုင်အောင်ကိုဘာကြောင့်ဖမ်းတယ်လဲဆိုတာမသိရသေးတဲ့သဘောဖြစ်နေတာပေါ့နော်အဲ့ဒီအချိန်တုန်းကရောဒီရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့အချိန်မှာဒီလိုမျိုးကြုံရလိမ့်မယ်လို့တွေးမိခဲ့ဘူးလား
ရွေးကောက်ပွဲမတန်ခင်ကာလတုန်းကတခုခုတော့ဖြစ်လာမယ်လို့တော့မှန်းစတော့ကျမတို့အကောင်းဆုံးကိုလည်းပေးထားတယ်အဆေးဆုံးကိုလည်းတွေ့ပေးထားတယ်ဒါကြောင့်လဲဆိုကျမတို့လည်းခံပြင်းနေရဲ့ခင်းင်းချက်မှုတွေကြောင့်ပေါ့နော်ဒီမျိုးစုံတို့တွေ့ထားတယ်ဒါပေမဲ့ဒီလောက်ထိရှိနေမယ်လို့မထင်ဘူးဒါကြောင့်ကျမတို့ကမင်းကလေးတွေလည်းဖြစ်တယ်ပေါ့နော်ငါတို့ဒီလိုမျိုးတော့မလုံလောက်ပါဘူးဆိုတဲ့ဟာမျိုးကျမတို့ကဒေယုံစီစီနဲ့ကိုအဲ့လိုမျိုးတွေ့ထားတာရှိတယ်အဲ့တော့ခုလိုမျိုးဒီမျိုးဖြစ်လာတာတော့ကျွန်တော်တို့ကဒီလိုရက်ဖြစ်ဖြစ်အစပိုင်းမှာတော့အဆုံးပြေးသေးတယ်ဒီလိုမျိုးလည်းဟိုရောက်တဲ့ဆီမှာကကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံရေးလိုရက်ဖြစ်ရခေါ်တယ်ဆိုတော့ order ချင်းပြေးရမယ်လို့ပြောတဲ့ခါတော့ဒီလိုရင်းချပြီးတော့ပဲဒီလိုမျိုးကိုကိုကိုပဲဒီကျမလေးကောင်ပဲလို့ပဲဒီဖြစ်ကြတော့အဲ့
တော့ဖန်စီခင်ရတဲ့အချိန်မှာရောကို့ပေါ်မှာရိုင်းရိုင်းတပြဆက်ဆန်တာပဲဖြစ်ဖြစ်ဒီနှိမ့်ဆက်ညှပ်ပန်းတာမျိုးတော့ကြုံရတာရှိလား
စပိုင်းဒီခေါ်တဲ့ခါကျတော့သူတို့ကပါလဲဆိုတော့ကျမတို့လက်ကိုလာဆွဲပြီးတော့ကျေးနဲ့တုတ်တယ်ပေါ့နော်ကျမတို့ကလည်းအဲ့လိုမျိုးကျန်းကျန်းမတ်မတ်လုပ်နေလိုက်ချက်မယ်လို့လိုက်မယ်လို့ဆိုတော့မဟုတ်ဘူးကျမတို့ကအချိန်ရမယ်ကတိတင်ရပစ်တယ်လို့ဆိုပြီးတော့ကျိုးနဲ့အဲ့လိုမျိုးကျေးတဲ့ကျဲသွားတယ်ကျဲသွားတော့အဲ့ဒီကျမတို့ရဲ့အမြင်ကပါတော့အဲ့ဒီအကွက်ကလေးတွေကမိသားစုတွေစီဆဲချုံဆိုတော့ဒီ energy နဲ့ပတ်သက်ပြီးတော့ကျမတို့တွေဒီကစားယူကစားပြောတာတော့နည်းနည်းပါးပါးရှိတယ်နောက်ကျတော့သူတို့ကျမတို့ကလည်းမျက်စိကိုပိတ်ထားတော့မမြင်ရဘူးအဲ့ဒီကျဲတရားကဟန့်လိုက်တယ်ဟန့်လိုက်တဲ့ခါကျတော့သူတို့ပြန်ပိတ်သွားတယ်တော်ကောင်းကြီးတွေ
ဟုတ်ကဲ့နှစ်လကျော်ကာလမှာရောဒီနေ့စဉ်ဘယ်ရောက်လို့ရောက်နေမှမသိတဲ့အခြေအနေတခုမှာမိသားစုနဲ့လည်းအဆက်အသွယ်မရဘူးလို့ထင်တယ်အဲ့တော့ဘလို့စိတ်ထားပြီးတော့နေ့စဉ်ဖြတ်တန်းနေလဲ
ဟုတ်ဒီနေ့ဒီနေ့ဆိုကျမနဲ့အတူပါသွားတယ်မိသားစုတွေတလဲလောင်းကလည်းကျမနဲ့အတူနေရတဲ့အခါကျမတို့ဖိလိလည်းဖြစ်ပြီးခါကြတော့ကျမတို့ပြောင်းဖို့ပြောအားသေးကြတယ်ပေါ့ကျမတို့အဲ့မှာနေခဲ့ရတဲ့နေရာကလည်းဒီလိုဒီတက်ကျော်ကအစ်မေမိသမီးတွေဖြစ်တဲ့ခါကြတော့သူတို့တော့နေနိုင်သေးတာပဲငါတို့သူတို့လည်းရှိရတယ်ဆိုတဲ့အကြည့်မျိုးပေါ့နော်နောက်တစ်ချက်ကကျမတို့ရောက်တဲ့အချိန်မှာသူတို့စာအုပ်တွေမှာပေးတယ်ဆိုရင်သူတို့ဘယ်လိုမှလည်းမသိဘူးနော်စာအုပ်တွေဝယ်ပြီးတယ်ဝယ်ပြီးတဲ့အခါကျမတို့အဲစာအုပ်တွေဖတ်တာပေါ့တနေ့ကုန်မတနေ့ကုန်မနေ့တိုင်းကစာအုပ်ဖတ်တယ်လမ်းလျှောက်တယ်အဲ့လိုမျိုးပေါ့နော်တစ်ခါတစ်ခါတော့လည်းအဲ့လိုမျိုးအတွေ့အကြုံရောက်တာပေါ့ဘာလို့အပြေမှာကမိသားစုကိုယ်ကလည်းခရင်းငယ်လေးရှိတဲ့အခါကျတော့အဲ့ဒီကိုပြေရောဂါတွေကလည်းဆိုးနေတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့တွေရဲ့သူချင်းပြောနေတဲ့ဟာကလည်းကြားရတာပေါ့နော်အဲ့ဒီဟာကိုစိတ်တူဖြစ်တယ်ပါကလေးကိုတတိယတဲ့ခါကျတော့တခါတခါမိခင်သိနေတော့အဲ့လိုမျိုးစိတ်မကောင်းနေဖြစ်တာပေါ့တော့လည်းပြန်ချောက်ပတ်လိုက်ရတယ်အဲ့လိုမျိုးပဲမချောက်ရင်ကိုယ့်ကိုယ်ကိုယ်ပဲဒုက္ခပေးရရမှာလေဒါဆိုအချိန်ရင်တော့ပြန်ရမယ်ဆိုတာသူတို့ကပြန်လာလို့လည်းဘာလို့ဖြစ်ဒီရောက်ရတော့မိသားစုတုံလင်းပေးရမယ်ဒါကြောင့်မလို့အဲ့ဒါကိုကျန်းမာအောင်နေနဲ့တည်းပြန်မပြပေးမှဒါပြန်မရတာမျိုးဆက်ပြီးတော့နေတော့ကြမယ်စိတ်တိုင်းတော့ပြန်မှာပဲဆိုတဲ့ဟာမျိုးနဲ့ပဲအားပြီးပြီးတော့စာအုပ်ချအချိန်ကုန်ပေါ့ဒီလိုတွေ
အဲ့တော့ဒီကာလအတွင်းမှာတော့ကောင်းကောင်းမွန်မွန်ဆက်ဆံနေလို့တော့ပြောလို့ရမှာပေါ့နော်သူတို့ဒီထိန်းသိမ်းထားတဲ့ကာလမှာ
ကောင်းကောင်းမွန်မွန်ဆက်ဆံနေဆိုကျမတို့ပထမအဲ့ဒီကိုရောက်ဆယ်ရက်ကိုပထမတည်းကတောင်းအောက်မှာထားတယ်အတောင်းဆိုတော့အဲ့ဒီစနေတွေနေတဲ့ဆောင်ပေါ့နော်အမေသမီးတွေနေတဲ့နေရာမှာထားတယ်ဆယ်ရက်လောက်နေပြီးတော့မှပြန်ပြီးတော့အိမ်ကောင်းပေါ်တနေရာပေါ့အတူအဲ့နဲ့မင်းမဝေးပေါ်မှာလည်းလုံးချင်းနဲ့တုံးပါလုံးလောက်ရှိနေပေါ့တောင်တက်တဲ့ဟာရောဆိုအဲ့ဒီတောင်ပေါ်မှာပြီးတော့ပါဆိုသူတို့ရဲ့အကျဉ်းဌာနလေပုံစံမျိုးပေါ့နော်အဲ့ဒီနေရာမှာနေရတယ်အဲ့ဒီနေရာမှာသူတို့သားလုံးတွေကာထားတယ်အောက်ကဒွားချမ်းချင်းညဘက်ကလို့ရှိရင်အဲ့လိုတော့ခတ်တယ်အဲ့ဒီထဲမှာ20ကျော်လောက်နေခဲ့ရတယ
်အဲ့တော့အခုလို့ဖန်စီခေါ်ဆောင်ခဲ့ရတဲ့အတွက်ကြောင့်မန္တလေးမိမိအနေနဲ့ဒါလက်ရှိပြည်သူ့လွတ်တော်အမတ်တရားအနေနဲ့ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့ဆိုတာဝင်မပြိုင်လိုက်ရဘူးအခုရွေးကောက်ပွဲကလည်းပြီးသွားပြီပေါ့နော်ဆိုတော့မိသားစုတွေကလည်းဘာမှမသိရတဲ့အနေအထားမျိုးပါလာနေချီပြီးတော့နေခဲ့ရတယ်ဆိုတော့ကိုအတွက်မိသားစုအတွက်ဒီထိခိုက်နေတာမှုတွေကအဓိကဘာတွေဖြစ်သွားလဲ
အဓိကကတော့ဒီစိတ်တိုင်းဆိုင်ရာပေါ့နော်စိတ်တိုင်းဆိုင်ရာထိခိုက်မှုတွေကတော့ရှိကြအောင်ပါဆိုတော့ကလေးလေးကလည်းငြေလဲငြေသေးတယ်အဲ့လိုမိသားစုကလေးကမှလည်းလည်းတော့စိတ်ဆိုင်ရာရတော့ဘာကြောင့်လဲပြန်ရောက်လို့ရှိရင်ကျမကိုလုံးဝပြန်ခံဖြစ်နေတယ်ဟိုပြေတော့မှလည်းအဝေးကြီးကိုဆုံးသွားရတော့ဘူးအဆန်းကြီးတွေပေါ့နော်ဒါတော့သူကလည်းနည်းနည်းလေးကိုရေးလေးလေးမပြောတော့တာကလည်းနည်းနည်းလေးစိတ်ဆိုင်ရာပြရတော့တယ်ဆိုတော့ခံနိုင်တယ်နာမိသားစုကလည်းစိတ်ကြည်ကြပေါ့ပြင်းကြီးအဲ့လိုမျိုးဆီရတဲ့ခါကိုထောင်ထဲမှာဆိုရင်ဒီမှာဘဲထောင်မှာရောက်နေတယ်ဘယ်တော့ကြာရင်တော့လက်ငယ်ဆိုတဲ့ဟာမျိုးတွေကအပြရနေကြီးသိနိုင်တယ်လေဒါပေမဲ့ဒီလိုမျိုးခေါ်ထားတဲ့ခါကျတော့လက်မလက်ပါမလားတက်ပြလိုက်ပြီလားဘယ်လိုပုံစံမျိုးလဲဆိုတဲ့ဟာမျိုးသူတို့ရဲ့စိတ်စိတ်ကြည်ကြမှုတွေနောက်ပြီးတော့ဆုံးချောတာပေါ့မင်းဆန္ဒနဲ့အနေနဲ့လည်းကိုယ်ကလည်းမရှိရနနာကျော်ကာလာရောက်တာပြည်သူတွေဖြစ်ခဲ့တယ်နောက်ပြည်မင်းဆန္ဒနဲ့ပြည်သူတွေရဲ့စောက်စိတ်တွေရောတော်လည်းမှုတွေရောဟိုအဲ့ဒါတွေကတော့ကြည့်ကြိုက်တယ်စောက်တရားတွေပုံပြီးတော့ညားပွားတာပေါ့ဟုတ
်အတိကကတော့ဆွဆွပြောသလိုပေါ့နိုင်ငံရေးအရာမှလည်းဒါလူတွေကိုစိတ်တိုင်းဆိုင်ရာအရာကြောက်စိတ်ဖန်တီးလိုက်တယ်လို့ဖြစ်သွားတာပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့
ကျတော့ကိုရိုင်းရောအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့နိုင်ငံရေးကိုအလုပ်ဖို့အတွက်ကြောက်သွားတာမျိုးဆက်ပြီးတော့မလုပ်ချင်တော့ဘူးဆိုတာမျိုးဖြစ်မိလားရှေ့ဆက်ပါလုပ်သွားမလဲ
။ဟိုကတော့မလုံးလို့တော့မဖြစ်တော့ဘူး။ဘာကြောင့်လဲဆိုတော့လက်ပို့ပြီးတော့တောင်မှတောင်းရင်ကြီးပြားတယ်လို့ခံစားရတယ်။လုံးဝနဲ့ကပို့ပြီးတော့တမောက်ရတဲ့ခံရတယ်ပို့ပြီးဖုန်ကြရမယ်။သူများတကာဒီနေတဲ့ပို့ပို့ပြီးတော့ဖုန်ကြရမယ်အနေထားမှာရှိတယ်နဲ့ခံရ။ဒီပြားလည်းကြီးကြရမယ်။ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးနောက်ပြီးတော့ရေချင်မှုဒီဆောင်ရေးအပိုင်းမှာရောဘာအခြေအနေတွေကြာယူပြီးတော့ကိုကူကြရမယ်အဲ့တော့ကျမတို့ကမလုပ်တဲ့နေကြီးဟုတ်ပြီကျမတို့ကဒီလိုဖြစ်လို့မလုပ်တော့ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆွေးထားမယ်အမေကလည်းပို့ပြီးဆွေးထားမယ်ကကျမတို့ကိုကြည့်ပြီးတော့ကျမတို့တို့ကြည့်ပြီးတော့တူတော့မှမကြည့်ရဒီလိုဖြစ်လို့မလုပ်တော့ဘူးပေါ့နော်ကျမတို့ကအဲ့လိုဖြစ်မှာကိုစိုးနေတာကျမတို့ရေပြောရလို့ရှိရင်ကျမတို့ဒီဘက်တော်နိုင်ငံရေးလမ်းကြောင်းဘူးတော်ကြောင်းနဲ့ဘူးတော်ကနေပြီးတော့အထက်မှာဒါကိုရဲ့ဒီရဲ့လွယ်ချက်တွေဒီရီအပေါ်မှာတခြားကမင်းကြီးကလည်းတွားနေတယ်။ဒီနိုင်ငံကလူတွေဒီလိုမျိုးလုပ်တယ်ဆိုတော့အမှန်တကယ်တော့ဒီကမလုပ်သင့်တဲ့ကိစ္စပေါ့နော်။ဒီကနိုင်ငံကြီးကိုနိုင်ငံကြီးကြီးရနဲ့ဖြည့်ချင်းလာတဲ့အကောင်းဆုံးဖြစ်တယ်။နောက်ထပ်လည်းဒီလိုမှလည်းအဲ့လိုပုံစံမျိုးတွေမလုပ်ဖို့ပေါ့နော်။တခြားကတော့ဒါပန်းစားစင်ပါတယ်ပေါ့နော်။ခုနလက်ဆောင်နဲ့မှလည်းကျမတို့ကိုခေါ်သွားပြီးတဲ့နောက်ပိုင်းမှာတူတူတွေကတောက်လာသွားတဲ့အခါရှိတယ်။ဒီလိုမင်းတို့ဆုံးချင်တဲ့လူဖြစ်ခဲ့ရင်မှာငါကြည့်ရနေပြီးတော့ဒီကိုယ်ကလေးတုံးလောက်ကိုတော့မှဒီလိုမျိုးလုပ်ပါရဲဆိုတဲ့အမျိုးတွေပေါ်မှာကိုယ်ကြီးကြည့်လာပြီးတော့သူတို့တွေမလို့ဖြစ်မှာကိုသိနေတယ်။ဘာလို့လဲဆိုတော့လုံးချင်နေတဲ့ဘာပဲဖြစ်ဖြစ်နောက်တစ်ခါကဒီတိုင်းမျိုးကြည့်ပြီးကိုယ်ချုပ်တာကိုယ်ကလေးတွေပဲဒီလိုမျိုးလုပ်တယ်ပေါ့နော်။ကျွန်မရဲ့အခွင့်အရေးဒီလိုလုပ်တာမကြားဘူးပေါ့နော်။ဒီပေါ်မှာလည်းလုံးဝအဆင်မပြေဘူးအဲ့လိုမျိုးလုပ်ဖြစ်နေဘူးပေါ့နော်။ဘာလို့လဲဆိုတော့ကျွန်မတို့ကလက်နဲ့လက်တွဲနေတဲ့အဖွဲ့လည်းမဟုတ်ဘူး။ဒီနည်းကြမ်းကြမ်းနဲ့တကယ်ကိုနိုင်ငံရေးဝင်ကြီးချက်ဒီလိုဒီကအပေါ်မှာမြန်မာပြည်နဲ့ကိုလိုချင်တဲ့အရာတွေကိုတောင်းဆိုပြီးတော့နိုင်ငံရေးပါတီတစ်ခုဖြစ်တယ်ပေါ့နော်။အဲ့ဒါကမလို့ဖြစ်တယ်မှာဘူးလို့အဲ့ဒါမျိုးတွေပေါ့။
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးနဲ့ညီညွတ်ရေးကြိုးပမ်းမှုတွေအတွက်အခုလိုလုပ်ရမျိုးကဘယ်လောက်ထိအနောက်ဆက်ဖြစ်စေသလဲပြိပခါတွေအဆုံးသတ်ဖို့ညီညွတ်မှုကဘယ်လောက်ထိအရေးကြီးနေပါလဲရှင
်ဒီလိုမျိုးလေးရဲ့ပြည်ကဘယ်လောက်ထိကြီးကြပ်လဲဆိုတော့ကျွန်တော်ရဲ့အများကြီးယုံကြည်မှုတွေကြီးကြပ်သွားတာပဲကျွန်တော်ဘာသာလို့အတော်တရားတွေပို့ပြီးတော့ကြီးမားလာသေးတယ်ပို့ပြီးတော့မငြင်းချမ်းမှုတွေကိုပြုတည်စီတယ်ဒီလိုမျိုးလေးရဲ့ပြည်ကလေဒါကြောင့်ဒီလိုလေးရဲ့မျိုးတွေကိုတော့ပြုစုကြည့်ဖို့မှမလို့ဒီကမှာဟုတ်တော့နော်နောက်တစ်ချက်ကဒီကြေးရလည်းအမှန်အရေးကြီးပါတယ်လို့ကျမတို့နိုင်ငံမှာကဒီကြေးကြီးရလည်းမပေါင်းတောက်တယ်ကြော်ပြီးလို့ပြောရမှာပေါ့နော်အဲကျမတို့ကမမီဘူးပြောရရင်ကျမတို့လက်ခဲ့တဲ့အရာတွေလည်းမဟုတ်ဘူးကျမတို့အခုသက်တမ်းပေါ့ကျမတို့ဒီအသက်30ကျော်ပြီ30တမီကျော်ရပြီအခုတတိဒီကိစ္စကမြင်းကျန်းနိုင်သေးဘူးမြင်းကျန်းနိုင်တော့ပါဖြစ်လို့ကျမတို့ပြည်ပြည်တွေပဲဒီကောင်ဖြစ်တယ်ကျမတို့ပြည်ပြည်တွေပဲပြည်ဆိုင်နေတာတုံ့ပြန်ရတယ်အကြမ်းတွေကတော့မြန်မာမျိုးကြမ်းကြီးကိုကောင်းတဲ့ပုံစံနဲ့တက်လို့ရှိနေတယ်။ဒီမှာဒီဆောက်ကြပြီးတော့မြန်မာကြမ်းကြီးနဲ့ကျမတို့ရဲ့နိုင်ငံကိုဆောက်သွားတာကိုပဲကျွန်တော်တို့ပြင်ပြပါတယ်လို့
ပြောခုရွေးကောက်ပွဲမှာဝင်မပြန်လိုက်ရဘူးဆိုတော့ဘာဆက်လုပ်ဖို့စဉ်းစားထားပါလဲရှင
်။ဟုတ်ပါဘူးသူများတော့ကျမတတ်မှန်တော့ဒီကားစီးတဲ့ဖြီးပြီးတဲ့စနေနဲ့ဖြီးပြီးတဲ့ခါကျတော့အမကြီးကြီးကိုလည်းအစီအစဉ်နဲ့ကျမကိုညွှန်နေပြတော့နော်။အဲ့တော့ဒီဘက်ရဲ့ဒီလွတ်တော်ကိစ္စကတည်းကဒီဇန်နဝါရီလကုန်လို့ရှိလို့ရှိရင်ဒီဒီပေါ်တော့၅နှစ်ပြည့်ပေါ်တော့အဲ့ဒီဒီရဲ့လွတ်တော်ကိစ္စလည်းဖြစ်ပြီးဖြစ်ပြီးမဖြစ်ဘူးဖြစ်ပြီးတော့နိုင်ငံကြီးကလွတ်တော်မှတ်ချက်မှလုပ်လို့ရတာမဟုတ်ပါဘူးပေါ့နော်ကျွန်တော်တို့ညာရီလုပ်ကြရဲရှိတယ်ဒီကောင်းဆောင်ကနေပြီးတော့ကျွန်တော်တို့လုပ်ကြရရှိတယ်နောက်ပြီးဒီဘက်ရဲ့ meeting ပါတီရဲ့ party တောင်းဝင်နေလည်းရှိသေးတယ်ပေါ့နော်အဲ့တော့ဆိုရဲ party တောင်းဝင်နေတဲ့မှာဒီလောက်လုပ်မယ်လွတ်ချာလေးတွေဆက်ပြီးတော့လုပ်ပေးမယ်ဒီကောင်းဆောင်လည်းအချိန်ပေးရမယ့်ဟာရှိတယ်ကတော့ဒီမှာတော့ဒီမှာသူကတော့အချင်းညားပြီးတော့ဆက်ပါမယ
်ဘုရားတိကဆန်အမေရိကန်ဖင်စီစမှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအကြောင်းတင်ပြပြပါမယ်ဇန်နဝါရီလ15ရက်နေ့ကဒေါက်တာကင်းရဲ့မွေးနေ့ဖြစ်ပေမဲ့လည်းဇန်နဝါရီလတတိယပတ်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာမွေးနေ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်ဒေါက်တာကင်းရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားဆောင်ရွက်မှုနဲ့သူ့အကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ1968ခုနှစ်ဧပြီလ၄ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာကြောင်းမှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ချန်ခဲ့ပါတယ်။ဧပြီလ၉ရက်နေ့မှာတော့ ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တူဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မောင်ကိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်။1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမောင်ကိုမာရီထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တကားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲ့ဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ
။ They came toward us, beating us with nightsticks, trampling us with horses.
ဒီလိုတွေကကျွန်တော်တို့စီရှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားအောင်မှကျွန်တော်မေးသွားပါလေ။တေပြီလို့တောင်ထင်လိုက်မိပါလေ
။လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးဆိတ်ဆူဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
်။ We must let the world know.And it is necessary to protest this threefold evil.
မေဘေကွင်းရင်းစုခံရာလူညုံရေးရဲ့ရရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြမှုတွေကိုစန့်ကျင်မှုလိုအပ်တဲ့ဆိုရာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမှပြည်နယ်မြို့တော်မောင်ကိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Selma to
my Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမောင်ကမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ် Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
် Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြားတကြားဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလက်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်မှုအတွက်ဝါရှင်တန် DC ကအမျိုးသားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်ဆွေးနွေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်တင်ယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းသားတွေလှုပ်ရှားမှုတွေအကြောင်းပါ။တိုင်းနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်း အစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကလေးကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that
မယုံကြည်နိုင်စရာကောင်းတော့ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့အတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့အားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အချိန်လေးကြောင်းလိုက်ခဲ့ပေမဲ့မာတင်လူးသာကင်းရဲ့ငြင်းငြမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။ဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ်။ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီယိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ 1968ခုနှစ်အလောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်
ဘုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။2020မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပေမဲ့အချိန်နဲ့ကိုက်ကီဆောင်ရွက်ရတဲ့သူတည်တနာလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသူတည်တနာတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်္ဂါကျူစူဇန်ရဲ့အတွက်ရဟယံတစင်းနဲ့ဂျိုဘော်သွားဆက်ရုပ်လွတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျိုရုဆိုင်ရာဤပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြကျူစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနအီကိုနိုင်ပေါင်း300ချီပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေကိုအရောက်သွားလေးလာနိုင်ခဲ့တယ်လို့နေနာကိုအရောက်သွားပြီးနေရဲ့လေးရုအပူချင်းဘာကြောင့်အရန်များနေရလဲ။တန်လိုက်ပုံတိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ဘူပါ2020မှာသူ့ကေသနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ဒီအမြင့်နေပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်။ဒါနဲ့နေရဲ့လေဒုကအပူချိန်က4သန်းလောက်ရှိတယ်။စင်တီဂရိတ်4သန်းလား။အဲ့တော့မြင်းမြင်းပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိချင်ကြအဲ့တော့နေစီကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျိုတူတစ်ခုကနေအနာကိုမိုင်၄၅တန်းလောက်အတွင်ရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်သူကဓာတ်ပုံရိုက်ပြီးနေမြင်းပြင်ရဲ့အပေါ်မှာနေရဲ့လေတူပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်သူတေသနာလုပ်ပါတယ
်ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်ခဲတွေကိုကြော်ဖြတ်ရပါတယ
်ဒီမြေမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှာပဲရိုက်လို့ရနေကြက်တာကလည်းခဏရယ်အဲ့တော့သူတေသနာလုပ်ဖို့ကမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုတုကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုတုမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒူရဲ့ကင်မရာရှေ့ရနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ့ solar storm တွေသူတေးချရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်ရဲ့ပူပူအားချင်းအကြောင်းပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွား hydrogen တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတော့โอ้อนุมิวမဟုတ်တော့ဘဲနဲ့อนุมิวရဲ့အစိတ်ပိုင်းဖြစ်သွားတယ်ကွဲသွားတယ်ပေါ့เนาะ plasma ပေါ့เนาะကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရန်မြင့်တယ်အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်อนุมิวရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွက် तू ကသူ့မှာလျှက်စစ်တက်မရှိကွဲသွားတဲ့အခါကျတော့လျှက်စစ်တက်ဖြစ်သွားပြီ तू အဖိုးအမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်ပန်လိုက်မုန်တိုင်းတွေဖြစ်တာအဲ့တော့ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တေးချပို့ပြီးတည်လာပါတယ်ဒီနှစ်ထဲမှာ
တောက်ကြကျူစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
ောက်ကြကျူကဟိုကဘာပေါ်မှာလည်းအသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြကျူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြကျူကိုလွှမ်းထားတဲ့ဟာကသူ့ရဲ့ကျူရဲ့လေတုထဲမှာဟို sulfuric acid အဲ့ဒါအများဆုံးပါပဲဒါပေမဲ့ဒီမှပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH3 လို့ခေါ်တဲ့ဖော့စဖရပ်နဲ့ဟိုက်ဒရိုဂျင်တွဲထားတဲ့မော်လီကျူးတစ်မျိုးကိုတွေ့ရပါတယ်အဲ့ဒါအမိုနီယာလို့ဟာမျိုးပေါ့နော်သူကဘာလဲဆိုလို့ရှိရင်ဒီတောက်ကြကျူပေါ်မှာဂျီယာကိုတွားတွေ့တဲ့အတွက်တောက်ကြကျူပေါ်မှာတက်ရှိသရဝါရှိနိုင်ကလားဆိုတဲ့ဟာဦးသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစအပြုလေးတစ်ခုရတယ်ပေါ့နော်ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးဆိုရှိတယ်သူကဘက်တီးရီးယားတစ်မျိုးပါဘက်တီးရီးယားကကျန်တဲ့ရှိလူသားဆိုရင်အဆီဂျင်ရှိမှအရှင်နေနော်ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ဘက်တီးရီးယားကြတော့အောက်ဆီဂျင်မလိုပဲနဲ့သူကတက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောင်းချာဂျိုးပေါ်မှာတက်ရှိသရဝါနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ်
တက်ရှိသရဝါတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကအုတ်ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့နောက်အမေရိကန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့ဥရောပကတွတ်လိုက်တဲ့ဒီဒုံပြန်ရဲ့သူတို့အုတ်ကာပြန်တွေပေါ်ဆင်းကြပါတယ်နော်နေဆက်ကြဝလာအတွင်းမှာရှိတဲ့အုတ်ကာပြန်တွေကတောင်းနဲ့စိမ့်နဲ့ချီပြီးရှိပါတယ်အဲ့ဒီထဲမှာပေါ့နော်ဒီအုတ်ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ပြေးတဲ့အပါလဲဆိုဥက္ကပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအခုကပါလဲဆိုလို့ရှိရင်ဒီတုံးပြန်နဲ့ဥက္ကပြန်တွားနေတဲ့ဒီပြန်နေတဲ့တဏှာယုံမိုင်းတိတ်နဲ့ချီပြီးပြန်နေတဲ့ဥက္ကပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြဲအဲ့ဒီဥက္ကပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ့်ပြီးတော့မှကဘာဦးပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိသရဝါတွေကဘယ်ကနေပေါ်လာလဲတခုဖြစ်နိုင်တာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကျလို့ဆိုရင်ဒီဥက္ကာပြန်တွေပြောမြတက်ရှိတွေများတည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ခြေရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလဲဆိုလို့ကျဥက္ကာပြန်တွေကဒီကဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသရဝါတွေများရှိသလားဥက္ကာပြန်မျိုးဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်ပါတယ်အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲဥက္ကာပြန်နေပြီးတော့ဗျာတက်ရှိသရွာတွေကကဘာပေါ်ကိုရောက်လာတလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသူတေသနာလုပ်ကြတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာတင်းတင်းဆုံးရအောင်
ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ Nissan January လရဲ့တတိယမြောက်တနင်္လာနေ့ကို Martin Luther King Jr. အထိမ်းအမှတ်နေ့အဖြစ်အမှတ်တရဂုဏ်ပြုကြပါတယ်။ American ပြည်ထောင်စုတောင်ပိုင်း Alabama ပြည်နယ်က Baptist နှစ်ချင်းခရိယန်သင်းယုတ်ဆရာ Dr. King ဟာအကြမ်းမဖက်တဲ့နည်းနဲ့လူမှုပြုပြင်ပြောင်းလဲရေးအတွက် American Civil Rights ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒေါက်တာကင်းရဲ့အကြီးမားဆုံးအောင်မြင်မှုကတော့အလုအကင်ရှာဖွေရာမှာခွဲခြားဆက်ဆံခံရတာတွေပဲဖြစ်ပြီးအများပြည်သူပိုင်တဲ့နေရာတွေမှာခွဲခြားမှုတွေမလုပ်ဖို့တားမြစ်တဲ့1964ခုနှစ်ပြည်သူ့အခွင့်အရေး Civil Rights Act ဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေပြဋ္ဌာန်းနိုင်ရေးစောင့်ကြည့်နိုင်ခဲ့တာဖြစ်ပါတယ်ဒီအောင်မြင်မှုနှစ်ခုစလုံးဟာအမေရိကန်ပြည်ထောင်စုအတွက်ပင်မကပါဘူးတကမ္ဘာလုံးအတွက်ပါအဓိကအကျိုးသက်ရောက်မှုရှိစေခဲ့တာဖြစ်ပါတယ်လူမျိုးရေးခွဲခြားမှုတရားမျှတမှုမရှိတာကိုစန့်ကျင်တဲ့ဒေါက်တာကင်းရဲ့ဒန်းတူညီမရေးလှုပ်ရှားမှုတွေဟာနိုင်ငံတကာဥပဒေကြောင်းကတဆင့်ကြိုးပမ်းခဲ့တာမဟုတ်ပါဘူး။ဒါပေမဲ့သူ့ရဲ့ပြောဆိုချက်တွေနဲ့လှုပ်ရှားမှုတွေကကိုလိုနီနယ်ကျဝါဒ၊လူဖြူလူမဲခွဲခြားရေးနဲ့လူမျိုးရေးတရားမျှတမှုမရှိတာတွေအပေါ်စန့်ကျင်လှုပ်ရှားနေသူကမ္ဘာတဝန်းကအမျိုးသားနဲ့အမျိုးသမီးတွေအတွေ့အားကျအတူယူစရာဖြစ်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးကာလမှာကမ္ဘာတဝန်းကိုလိုနီနယ်ချက်စနစ်အဆုံးသတ်နိုင်ခဲ့ပါတယ်1945နဲ့1960ပြည့်နှစ်အစောပိုင်းကာလတွေအတွင်း Colony Leoka, Lumia Lare, Nangan Tito Lagi, Kuna Damaga, a poem, Nangan Bounty at Sangati, Nasa Toge Bare, Eddie Dolare, a poem, Dibri, and Ne, Konzen Naya Gainunkaha, Quejasa Sande, Ubri, Rene, the Yamia Tamu Machida, a legendary job, Turoti, the Majakana, Dokari, Kanzani, Jaya Rapshibare, Doctor Gayan, Yinjane, Dolan Ye, Sion Lushamu Rene, Pizu Queen Ye, Ubri, Lampuin, Daya, a Chota Yokera Riha. ဒီအဖွဲ့ဝင်နိုင်ငံသစ်တွေရဲ့ကိုယ်စားလှယ်အများစုအတွက်အားချအတူယူစရာတွေဖြစ်ခဲ့လို့ပါပဲအဲ့ဒီအချိန်ကကုလသမဂ္ဂအဖွဲ့ကြီးဟာပြည်ပကတွေကိုငြိမ်းချမ်းစွာဖြည့်ရှင်းအဆုံးဖြတ်ပေးမယ်နှီးနှောဖလှယ်နိုင်တဲ့အဖွဲ့ကြီးအဖြစ်အားကိုးကြပြီးနိုင်ငံသစ်တွေပါဝင်လာခဲ့ကြပြီမယ်ကမ္ဘာ့စစ်မှုထုံးကားတဲ့နိုင်ငံကြီးတွေနဲ့သူတို့ရဲ့ဦးစားပေးမှုတွေအကြားအကြီးအကျယ် င်ပါလူမျိုးရေးခွဲခြားမှုအတွေ့တရားမျှတစရေးတိုက်ဖြတ်ရာမှာစီးလုံးညီညွတ်ခဲ့ကြပါတယ်ဒါကြောင့်ပုံစံအမျိုးမျိုးနဲ့လူမျိုးရေးခွဲခြားဆက်ဆံမှုအလုံးပယ်ဖြစ်တဲ့နိုင်ငံတကာသဘောတူစာချုပ်ကို1965ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းပြီးရင်လူအခွင့်အရေးမှာအရေးကြီးဆုံးဖြစ်တဲ့ပြည်ညင်စာချုပ်နှစ်ခုကိုလည်း1966ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်ပြည်သူနဲ့နိုင်ငံရေးအခွင့်အရေးသဘောတူစာချုပ်နဲ့ ECOSOC ECOSOC ကစီးပွားရေးနဲ့လူမှုအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လူမျိုးရေးတန်းတူညီမျှမှုအတွေ့ကဘာတဝန်းလှုပ်ရှားမှုနဲ့ပတ်သက်ပြီးဒေါက်တာကင်းပြောခဲ့တဲ့ရှာရှာပါပါမိန်ခွန်းတွေအနေနဲ့1964ခုနှစ်ကဘာငြိမ်းချမ်းရေးနိုဘယ်ဆုလက်ခံတော်ကပြောခဲ့တဲ့မိန်ခွန်းမှာလူမျိုးရေးအတွက်လှုပ်ရှားမှုဟာကမ္ဘာတဝန်းအပြားကူးဆက်သလိုအကျယ်ပြန့်ဆုံးလှုပ်ရှားမှုအဖြစ်သမိုင်းတွင်ရေးအောင်ပြန့်နှံ့ခဲ့တယ်လို့တင်စားခဲ့ပါတယ်။ကြီးမြတ်တဲ့ပြည်သူလူထုကြီးကမိမိလူမျိုးနဲ့အမိမြေခေါင်းပုံဖြတ်အမျက်ထုတ်ခံရတာတွေအဆုံးသတ်ရေးအတွက်တန်ဋိဌာန်အခိုင်အမာချမှတ်နိုင်ခဲ့ပါတယ်တဲ့။အခုကျွန်တော်တို့ဟာလူမျိုးရေးအတွက်အောင်မြင်မှုတရားကိုမြင်တွေ့ကြရပါပြီလို့ဒေါက်တာမာတင်လူသာကင်းကပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ဆက်လို့ပြပါတယ်ရှင်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာတော်ကိုဗစ် -19 ကာယရောဂါကြောင့်တေဆုံးရသူဟာတောက်ကြံနေမှာနှစ်သန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။အခုတည်ဆုံးရသူနှစ်သန်းကိုအောက်မေ့တတိယရဲ့အနေနဲ့ဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်။တရုတ်နိုင်ငံဝူဟာမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှာဒီရောဂါကြောင့်တည်ဆုံးရသူကနှစ်သန်းဖြစ်သွားခဲ့တာပါ။ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အလုံးကိုပိတ်ထားတော့မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတောက်ချန်နေမှာကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်ဆက်ဆီးထားတာကိုပြသမှာဖြစ်တဲ့အပြင်ကိုယ့်အကူတိကျခွဲနေတဲ့ self quarantine လဲဆက်ရနေရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်ဆက်ဆီးမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလဲပိုးမရှိတာတွေ့ရမှာ quarantine ကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ဗြိတိန်နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနက်4နာရီမှာစတင်တက်ရောက်မှာဖြစ်ပါတယ်။COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရင်ကြီးမားတဲ့ဒဏ်ငွေရရေးယူမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးစက်ခံရသူ 33,300 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 2,926 ယောက်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း350အရေးပေါ်ချင်းဝင်ပေးရဖို့နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းတမ်းမှာအပူတင်လိုအပ်ချက်တွေရှိနေတဲ့အတွက်အခုလိုဒုတိယအကြိမ်ချင်းငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပြီး IMF ရဲ့အရေးပေါ်အကူအညီပေးအစီအစဉ်ကမြန်မာနိုင်ငံတွင် COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတည်ရောက်မှုတွေကိုရောပါအောင်လုပ်ပေးပြီးအကာအကွယ်မဲ့နေသူတွေအတွက်ပံ့ပိုးနိုင်နိုင်မယ်လို့လည်းပြောပါတယ်ဆင်းရဲနေမနေခင်တဲ့တွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲကြပါတယ်။
This program has come to you from the Voice of America, Washington.